ဇန်နဝါရီလ9ရက်ကြာသပတေးနေ့မှာလည်လာသွားမဲ့ဥပုသ္စာပြေတင်ငန်းဆိုင်ခေါင်းစဉ်ကတော့နောက်ဆုံးပိတ်စစ်ဆေးခြင်းစာမွေးပွဲကြီးဖြစ်ပါတယ်။သင်တန်း3နှစ်ပြည့်စုံလို့ဟေဘဲလူငယ်လေးဦးဟာဘာဗလုန်တက္ကသိုလ်ကျောင်းတော်ကြီးကနေအောင်မြင်ပြီးဖြစ်တဲ့အတွက်ကြောင့်ဘုရင်မင်းကြီးရဲ့ရှစ်တော်မောက်မှာအစစ်ဆေးခံဖို့တင်သွင်းခြင်းခံကြရပါတယ်။အခြားသူတွေထက်ကျမ်းမာရေးကောင်းရုံသာမကဉာဏ်ပညာအရာမှလည်းပဲပို့ပြီးတော့တာလွန်ထက်မြက်နေတာတွေ့ရပါတယ်။ချက်ချင်းပဲအဲ့ဒီလူငယ်လေးယောက်ကိုမင်းကြီးဟာနန်းတော်ကိုခေါ်ယူအမှုထမ်းစေပါတယ်။ကျွန်တော်တို့သိထားရမှာကတော့အဲ့ဒီစစ်ဆေးတဲ့ပညာရက်တွေမှာလောကီရေးရာဖျားမသိတဲ့သူတွေလည်လာကြတဲ့ပညာများစွာပါဝင်มาဖြစ်ပါတယ်။အဲ့ဒီလူငယ်တွေဟာမိမိတို့ယုံကြည်မှုမရှိတဲ့အဲ့ဒီလောကီပညာရက်တွေကိုမယုံကြည်တော့လည်းပဲကောင်းမွန်စွာပဲတင်ယူခဲ့တဲ့အကြောင်းတွေ့ရပါတယ်။ဒီဘက်ကနေစာမင်းကြီးဟာနန်းတော်ကနေစီစဉ်ပေးတဲ့အစားအစာကိုညှင်းဆိုပြီးမိမိတို့ရွေးချယ်တဲ့အစားအသောက်နဲ့တင်နန်းကာလတလျှောက်စားတောက်နေထိုင်ခဲ့တဲ့လူငယ်လေးဦးလှုပ်ဆောင်ချက်ကိုစိတ်ထဲမှာတွေးကောင်းတွေးနေပါလိမ့်မယ်။ဘယ်လိုမျိုးပဲဖြစ်ဖြစ်ဒန်လာနဲ့အဖော်သားတွေဟာမိမိတို့ကျင့်ဆောင်ခဲ့တဲ့အလွန်မြင့်မားတဲ့ကျင့်စဉ်ဟာဘာဗလုန်သားတွေစီစဉ်တဲ့နီးစနစ်ထက်တာလွန်မြင့်မားတဲ့အကြောင်းအတက်သိထားကြပါတယ်။အယယာတိုင်းဟာထော်ထဖျားထံကရောက်လာတဲ့အကြောင်းထော်ထဖျားကိုကိုးစားတဲ့သူတွေအတွက်အာအင်ပြေဝတဲ့တကူပါတဲ့ဥပမာသင်ငန်းစာတွေအမြဲမြင်တွေ့ရမှာဖြစ်တဲ့အကြောင်းကျွန်တော်တို့လက်ခံယုံကြည်ကြရမှာဖြစ်ပါတယ်။ဖျားရှင်သားသမီးတွေကို6လန့်ဖြည့်ဆည်းစေမဲ့သတင်းမီဒီယာတွေအုပ်ချုပ်သူတွေနဲ့အခြားအဖွဲ့အစည်းတွေကိုကြောက်ဖို့မလိုပါဘူး။ထထဖျားကိုသာယုံကြည်မယ်ဆိုရင် NDA ပေးမဲ့အရာအလုံးကိုဖျားရှင်ကာကွယ်တားဆီးပေးလိမ့်မှာဖြစ်ပါတယ်။အဓိကတော့ချက်ကတော့ကျွန်တော်တို့ရဲ့ယုံကြည်ခြင်းကိုစိန်ခေါ်လာသမျှကိုမှန်ကန်စွာရွေးချယ်ရင်ဆိုင်တတ်ဖို့သာရှိပါတယ်။ဒိန်လနဂရီကျန်ခန်းကြီးတစ်ကိုလစ်လာလိုက်တဲ့အခါမှာထထဖျားရှင်အကြောင်းတချို့အရေးကြီးတဲ့သင်ငန်းစာတွေပါဝင်တာတွေ့ရမှာပဲဖြစ်ပါတယ်။နံပါတ်1ကတော့ရာဇဝင်သမိုင်းကြောင်းကိုဖျားရှင်ဟာထိန်းချုပ်ထားပါတယ်။နံပါတ်2ကတော့ဖျားရှင်ဟာဉာဏ်ပညာပေးတော်မူပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာရှိတဲ့ဓလေ့ယဉ်ကျေးမှုကိုအလင်းပေးလမ်းပြနိုင်ပါတယ်။နံပါတ်3ကတော့ထထဖျားဟာမိမိကိုကိုးစားတဲ့သူတွေကိုအသက်တာမှာရောစိတ်ငြိမ်သက်မှုမှာရောဂုဏ်ပြုချီးမြှောက်တော်မူပါတယ်။အခန်းကြီးရဲ့ဤကုန်းပိုင်းမှာတော့ဒိန်လာဟာကုရုမင်းကြီးနန်းစံပထမနှစ်တိုင်အောင်ရှိနေတယ်ဆိုတာကိုတွေ့ရပါတယ်။ကုရုမင်းကြီးအကြောင်းထက်သွင်းရေးသားလာရခြင်းမှာပါရမူလူမျိုးတွေအတွက်မျောလင်းချက်အရေးယောင်ကိုပြသခြင်းဖြစ်ပါတယ်။ကုရုမင်းကြီးဟာဖျားသခင်အထုရွေးချယ်ထားတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့ဖျားရှင်ရဲ့လူမျိုးတော်ကိုလွတ်လပ်ရေးပေးပြီးတော့ယေရုရှလင်မြို့ကိုပြန်ခွင့်ပြုတဲ့ဘုရင်မင်းကြီးဖြစ်ပါတယ်။ဒိန်လာကျမ်းကိုရှုံ့နေခြင်းနဲ့ဖန်သွာချုံနောင်ခြင်းခံရတဲ့အဖြစ်ကိုစတင်ရေးသားထားတော်လည်းပဲပြည်တော်ပြန်ခွင့်ရှိတဲ့စကရိတ်စကဆန်းတွေကိုလည်းပဲထည့်သွင်းရေးသားထားပါတယ်ကျွန်တော်တို့ကိုးကွယ်ယုံကြည်နေတဲ့ထထဖျားဟာကျွန်တော်တို့ရဲ့အသက်တာမှာအကျဉ်အကျက်ဆုံးတွင်နေရောက်နေသည့်တိုင်ဖျားရှင်ဟာမျှော်လင့်ချက်တကားကိုဖွင့်ပြီးတော့ကျွန်တော်တို့ဒုက္ခနာကျင်မှုထဲကဘုန်းတော်နဲ့ပျော်ရွှင်မဲ့အချိန်ကိုလှမ်းမြော်ကြည့်နိုင်အောင်မဆတော်မူတယ်ဆိုတာကိုသိစေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်